မြို့သားညီညွတ်ရေးအစိုးရ NUG ဟာတော်လှန်ရေးရန်မုံငွေအတွက်အတိုးမဲ့ငွေတိုက်စာချုပ်တွေကိုနိုဝင်ဘာလ22ရက်နေ့ကစတင်ရောင်းချခဲ့ရမှာ24နာရီအတွင်းဒေါ်လာ 900,000 ခွဲအထိရန်မုံငွေရရှိခဲ့တယ်လို့ရိုက်တာသတင်းတစ်ပုဒ်မှာဖော်ပြခဲ့ပါတယ်
။တော့အတုကိုတော့ကျွန်တော်တို့ R series လို့နာမည်ပေးထားပါတယ်။ R series ဆိုတာတော့ကျွန်တော်တို့ Revolution တော်လှန်ရေးကိုပူစားပြုတဲ့ series ဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့အနည်းဆုံး US ဒေါ်လာ100,000ခုလောက်ဒီပထမဆုံးအတုမှာထုတ်ဝေရောင်းချသွားဖို့ရည်ရွယ်ထားခြင်း
ဒါကတော့မြို့သားညီညွတ်ရေးဆိုရာ NUG ရဲ့ဗန်နာယုံဝင်ကြီးဦးတင်ထွန်းနိုင်က NUG ကနေရောင်းချမဲ့ငွေတိုက်စာချုပ်တွေအကြောင်းနိုဝင်ဘာလ4ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ Washington DC အခြေစိုက်ငွေကြေးစည်းကွက်လိလာသုံးသက်သူ Sam Baron ကတော့အမျိုးသားညီညွတ်ရေးဆိုရာ NUG ကနေရောင်းချတဲ့ငွေတိုက်စာချုပ်လိုမျိုးအလားတူအာဏာရှင်တွေကိုတော်လှန်ရေးလှုပ်ရှားမှုတွေအတွက်ငွေတိုက်စာချုပ်ရောင်းချတဲ့ဖြစ်ရပ်တွေတမိုင်းမှာရှိခဲ့တယ်လို့ပြောပါတယ
် basically those who bought the dutch bonds were basically
တမိုင်းလုပ်ဖို့ငွေတိုက်စာချုပ်ထုတ်ရောင်းပြီးငွေရှာတာဟာတိတ်များများမရှိပေမဲ့ဒီလိုလုပ်ပြီးအောင်မြင်ခဲ့တဲ့တာရကတွေရှိပါတယ်ဒုတိယကမ္ဘာစစ်တွင်းကနာစီဂျာမနီသိမ်းပိုက်ထားတဲ့နယ်သာလန်နိုင်ငံမှာ Warhaven van Hoff လို့ခေါ်တဲ့ဘဏ်လုပ်ငန်းရှင်ဟာတော်လန်ရေးလှုပ်ရှားမှုတွေအတွက် dutch central bond လို့ခေါ်တဲ့ငွေတိုက်စာချုပ်ထုတ်ရောင်းပြီးရောင်းငွေရှာဖွေခဲ့ပါတယ်အဲ့ဒီအချိန်ကဒီငွေတိုက်စာချုပ်ကိုဝေသူတွေအတွက်အကျိုးအမြတ်ရဖို့အာမခံချက်မရှိပေမဲ့နောက်တစ်ချိန်တွန်လန်ရေးအောင်မြင်ခဲ့တဲ့အချိန်ကာလဆိုရင်ဒီငွေတိုက်စာချုပ်တွေအတွက်အကျိုးမြတ်ခံစားရမယ်လို့ညွှန်မြန်းချက်နဲ့ဒီငွေတိုက်စာချုပ်တွေကိုရောင်းချခဲ့တာဖြစ်ပါတယ်
။အလားတူပဲကမ္ဘာရဲ့ရဲ့မှာငွေတိုက်စာချုပ်တွေရောင်းချပြီးရရှိတဲ့ဗန်နာငွေနဲ့အအောင်မြင်မြင်နိုင်ငံတည်ထောင်ခဲ့တဲ့တာဒကတစ်ခုကတော့အစ္စရေးနိုင်ငံပဲဖြစ်ပါတယ်။1948ခုနှစ်မှာအစ္စရေးနိုင်ငံစတင်တည်ထောင်လိုက်တဲ့နောက်ဥရောပတက်ကလူမျိုးတုံးတပ်ဖြတ်မှုကနေလွတ်မြောက်လာတဲ့ဂျူးလူမျိုးတွေအများစုပါဝင်တဲ့အစ္စရေးနိုင်ငံဟာနိုင်ငံတိဆောက်ဖို့ငွေကြေးအရင်းအမြစ်မရှိုံနဲ့မကပဲအိနီးစင်းအာရဗ်နိုင်ငံတွေနဲ့စစ်မှတ်ဖြစ်ပွားနေပြီးအစာရေစာရှားပါမှုငတ်မော့ခေါင်းပါမှုတွေနဲ့ပါရင်ဆိုင်နေခဲ့ရတာပါအဲ့ဒီအချိန်ကအစ္စရေးဝန်ကြီးချုပ်ဒေးဗစ်ဘန်ဂူရီယွန်ဟာနိုင်ငံတိထောင်ဖို့လိုအပ်နေတဲ့ငွေကြေးအရင်းအမြစ်တွေအတွက်တကမ္ဘာလုံးမှာပြန့်နှံ့ရောက်ရှိနေတဲ့ဂျူးလူမျိုးတွေကိုပိတ်မှတ်ထားပြီးငွေတိုက်စာချုပ်တွေထုတ်ရောင်းမဲ့အစီအစဉ်ကိုစတင်ခဲ့ပါတယ်။ငွေကြေးချမ်းသာတဲ့ဂျူးလူမျိုးအများအများရှိတဲ့အမေရိကန်နိုင်ငံနယူးယောက်မြို့မှာ Development Corporation for Israel DCI လို့ခေါ်တဲ့ကုမ္ပဏီတစ်ခုဖွင့်လှစ်ပြီးအမေရိကန်၊ကနေဒါနဲ့တောင်အမေရိကနိုင်ငံတွေမှာနေထိုင်တဲ့ဂျူးလူမျိုးတွေနဲ့အခြားစိတ်ပါဝင်စားသူတွေကိုငွေတိုက်စာချုပ်တွေစတင်ရောင်းချခဲ့တာပါ။1951ခုနှစ်မှာ Israel Bond လို့ခေါ်တဲ့ငွေတိုက်စာချုပ်တွေကိုစတင်ရောင်းချတဲ့အခမ်းအနားကိုနယူးယောက်မြို့ Madison Square Garden ဂျင်မြင်မှာအစ္စရေးဝန်ကြီးချုပ်ကိုရိုင်းတက်ရောက်ပြီးခံခံနနာကျင်းပခဲ့ပါတယ်။သမိုင်းမှတ်တမ်းတွေအရဆိုရင်အစ္စရေးအစိုးရကထုတ်ဝေတဲ့ Israel Bond ငွေတိုက်စာချုပ်တွေဟာအတိုးနှုန်း 3.5 ရာခိုင်နှုန်းထိအကျိုးမြတ်ပေးထားပြီးပထမဆုံးနှစ်မှာတင်ဒေါ်လာ 5.2 တန်းထိဝင်ငွေရခဲ့တယ်လို့ဆိုပါတယ်။ဒီ Israel Bond ငွေတိုက်စာချုပ်တွေကရတဲ့ဗန်နာငွေတွေဟာတဲကန်နာရတွေကရန်သူပတ်ပတ်လဲဝိုင်းနေတဲ့နိုင်ငံငယ်လေးဖြစ်တဲ့ Israel အတွက်တော့အခြေခံအဆောက်အဦလန္ဒရာတွေတိဆောက်ဖို့နဲ့ပြည်သူတွေအတွက်အရေးပေါ်လိုအပ်နေတဲ့အကူအညီတွေပေးဖို့နဲ့မကဘဲနိုင်ငံကာကွယ်ရေးအတွက်ပါအလွန်ရေးပါတဲ့ငွေကြေးအရင်းအမြစ်ဖြစ်လာခဲ့တာပါမျက်မှောက်ခေတ်မှာတော့ Israel အစိုးရကထုတ်ရောင်းတဲ့ Israel Bond ငွေတိုက်စာချုပ်တွေဟာဆက်လက်ရှင်သန်နေဆဲဖြစ်ပြီး2013ခုနှစ်မှာကမ္ဘာရဲ့အမှားဒေါ်လာ 1.12 ဘီလီယံထိရောင်းအားရှိခဲ့တာတွေ့ရပါတယ်ဒုတိယကမ္ဘာစစ်အတွင်းကဒက်စ်ဒေါ်လာရေးသမားတွေနဲ့ Israel နိုင်ငံကဥပမာတွေဟာအာနာရှင်ဒေါ်လာရင်းအောင်မြင်မှုအတွက်ရောနောက်ပိုင်းမှာနိုင်ငံတိဆောက်ဖို့အတွက်ပါငွေကြေးအရင်းအမြစ်တွေအရေးကြီးလိုနေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အတွက်ကောရှေ့ပြေးနမိတ်ဖြစ်လာမလားငွေကြေးဈေးကွက်လိလာသုံးသက်သူဆမ်ဘရွန်ကတော့နိုင်ငံတကာမှာ NUG ကရောင်းချတဲ့ငွေတိုက်စာချုပ်တွေဟာတမန်ရိုးကျငွေတိုက်စာချုပ်သဘောတည်းအလှကံသဘောဆောင်နေတယ်လို့သုံးသပ်ပါတယ
် Trend towards the latter as it is donation in disguise
အညီကထုတ်ရောင်းတဲ့ငွေတိုက်စာချုပ်တွေဟာပြည်သူတွေစီကအလူခံတဲ့သဘောဖြစ်ပါတယ်။ဒီကာယနဲ့ရန်ကုန်မွေးကိုအာဏာရှင်ဆန့်ကျင်တော်လှန်ရေးအတွက်သုံးမယ်လို့အဆိုပြုထားပါတယ်။လုံမန်းစီမံကိန်းတစ်ခုခုနဲ့ချိတ်ဆက်ပြီးအာမခံချက်ပေးထားတာမျိုးမရှိပါဘူး။အကျိုးအမြတ်အတွက်အတိုးပေးမယ်လို့လည်းမရှိပါဘူး။ပုံမှန်အားဖြင့်အခုလိုငွေတိုက်စာချုပ်တွေကို municipal bond လို့ခေါ်ကြပါတယ်။လန်ဒတာအဆောက်အဦလို့စီမံကိန်းတစ်ခုခုကရမယ်အကျိုးအမြတ်အာမခံချက်ပေးတာဖြစ်ပါတယ်။ NUG အနေနဲ့ကတော့မြန်မာနိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီပေးတဲ့လုပ်ငန်းတွေနဲ့စစ်ကောင်စီကိုဖိအားပေးဖို့ကြိုးပမ်းနေတဲ့လုပ်ငန်းတွေအတွက်အသုံးပြုသွားမယ်လို့ယူဆပါတယ်။ Facet Online ရေးတုံးကလိုပဲတော်လိုင်းရင်အောင်မြင်ခဲ့ရင်ငွေလိုက်စာချုပ်ဝယ်ထားတဲ့သူတွေအတွက်အကျိုးအမြတ်ရမယ်ဆိုတဲ့ညွှန်မှန်းချက်နဲ့ရောင်းချနေတာလို့သုံးသပ်ပါတယ်
။လက်ရှိချိန်မှာ NUG ဟာ အနာရှင်စစ်ကောင်စီကိုဆန့်ကျင်တော်လှန်ရေးအပြင်စီဒီအမ်လှုပ်ရှားမှုမှာပါဝင်တဲ့အစိုးရဝန်ထမ်းတွေကိုကူညီထောက်ပံ့မှုနဲ့ပြည်တွင်းစစ်ရေးပြည်ပခါတွေကြောင့်ထွက်ပြေးလာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုကူညီနိုင်မှုအတွက်ပါတာဝန်ယူဆောင်ရွက်သွားမယ်လို့တပ်ဆိုင်ရာ NUG ဝန်ကြီးတွေကပြောခဲ့ပူပါတယ်။အခုလိုအမျိုးသားညီညွတ်ရေးဆိုရ NUG ကနေထမ်းဆောင်ရမယ့်တာဝန်တွေကလည်းကြီးလေးလှတဲ့အပြင်မြန်မာနိုင်ငံမှာစစ်အာဏာရှင်ဆန့်ကျင်ရေးတော်လှန်လှုပ်ရှားမှုတွေကလည်းနောက်ထပ်ပြီးနှစ်ဘလောက်ကြာမယ်ဆိုတာမှန်းဆဖို့ခက်ခဲတဲ့အတွက်ငွေရိုက်စာချုပ်ရောင်းချတဲ့ဝင်ငွေနဲ့ရေရှည်မှာရပ်တည်ဖို့အလွန်ခက်ခဲတဲ့အကြောင်းအခုတစ်ပတ်သမိုင်းနှစ်ကပြစ်စုံပန်းအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။